ွေမလာ၁၂ရက်အင်္ဂါနေ့မှာလိလသွားမဲ့ဥပုသ္စာဖြစ်တဲ့ငန်းဆိုင်ခေါင်းစဉ်ကတော့အတိတ်မှရရှိသောတင်ငန်းစာဖြစ်ပါတယ်။နေမိမဆာခန်းကြီးကိုငွေ922ကိုဖတ်ပါမယ်။ဧကတုပြည်၌ကျွန်ုပ်တို့၏ဘိုးဘင်းများခံရသောနှင်းဆဲခြင်းကိုမြင်၍အီဒုံပင်လယ်နားမှာသူတို့အော်ဟစ်သောအတန်ကိုကြားတော်မူ၏။ဖာယောဘုရင်နှင့်သူ၏ကျွန်များပြည်သူပြည်သားအပေါင်းတို့သည်ကျွန်ုပ်တို့၏ဘိုးဘီတို့ကိုစော်ကားစွာပြုသောကြောင့်ကိုတော်သည်ကြိရှိ၍နေတော်မူမူ။ထိုပြည်သားတို့၌နမိတ်လက္ခဏာနှင့်အံ့ဖွယ်သောအမှုတို့ကိုပြတော်မူ၍တည်င်းတော်သည်ယနေ့တိုင်အောင်ကြော်စိုးလျက်ရှိပါ၏။သူတို့သည်ပင်လယ်အလယ်၌မြေပေါ်မှရှောက်သွားမိအကြောင်းသူတို့ရှိမှပင်လယ်ကိုခွဲတော်မူ၏။ညှင်းဆဲသောသူတို့ကူကနက်သောရေထဲသို့ကြောက်ကိုပြစ်တဲ့ကဲ့သို့ပြစ်တော်မူ၏။ထို့မှတစ်ပါးနေ့ချိန်၌မိုးတိမ်တိုင်အားဖြင့်၎င်းညအချိန်၌သူတို့သွားရလမ်းကိုလင်းစေသောမီးတိုင်အားဖြင့်၎င်းသူတို့ကိုပို့ဆောင်တော်မူ၏။ကိုရိုတိုင်လည်းတိနာတောင်ပေါ်သို့ဆင်းသက်၍မူကောင်းငင်ထဲကဗျာဒိတ်တန်ကိုလွှတ်သဖြင့်ဟုတ်မှန်ဖြောက်မှတ်သောစီရင်ထုံးပွဲချက်ပြည့်ညက်တရားတို့ကိုအပ်ပေးတော်မူ၏။တန်ရှင်သောဥပုံနှင့်ရက်တော်ကိုဖော်ပြ၍ကိုရော်ကျုံမောရှိအားဖြင့်နိနာဥပဒေတပြည့်ညက်တရားတို့ကိုလည်းထားတော်မူ၏။သူတို့မှုသိခြင်းနှင့်ရင်ငတ်ခြင်းကိုပြည့်စည်ခြင်းကမိုးကောင်းငင်မုန်နှင့်ကြောက်ထဲကထုတ်သောရေကိုပေးတော်မူ၏။သူတို့ပိုင်မှုကျင်းစုတော်မူသောပြည်ထဲသို့ဝင်၍သင်ယူမိအကြောင်းမိတော်မူ၏။တို့ရတွင်ကျွန်ုပ်တို့ဘိုးဘီတို့သည်မာနထောင်လာ၍ခိုင်မာသောလေပင်နှင့်ပြည့်ညက်တော်ကိုနားမထောင်ကြ။သူတို့တွင်ပြုတော်မူသောအံ့ဖွယ်သောအမှုတို့ကိုမအောင်မေအာနာတော်ကိုညှင်းဆန့်လျက်လေဘေးခိုင်မာသည်ဖြစ်၍ကျွန်ခံရာအကုတုပြည်သို့ပြန်လို့သောငါလူကြီးတဦးကိုချီးမြှောက်ကြ၏။တို့ရတွင်ကိုတော်သည်အပြစ်ကိုဖြေတတ်သောဖျားချက်တနာခြင်းမေတ္တာကရုဏာနှင့်ပြည့်စုံ၍စိတ်ရှိခြင်းကျေးဇူးပြုခြင်းနှင့်ကြွယ်ဝသောဖျားဖြစ်တော်မူသောကြောင့်သူတို့ကိုစွန့်ပစ်တော်မူမူထို့မြတ်မကသူတို့သည်နွားတငယ်အယုတ်ကိုတွန်း၍အိုဤတိလအမျိုးဤဖျားသည်တင့်ကိုအကုတုပြည်မှနှုတ်ဆောင်သောတင်ဤဖျားဖြစ်တော်မူ၏ဟုဆိုလျက်အလွန်ပြင်းမာတော်လဲကိုတော်သည်အထူးသဖြင့်တနာတက်တော်ဖျားဖြစ်တော်မူ၍တော၌သူတို့ကိုဆွန့်ပစ်တော်မူမူနေ့ချိန်၌လမ်းပြတော်မိုးတိမ်၌မပြက်ညအချိန်၌သူတို့သွားရလမ်းကိုလင်းစေတော်မိတိုင်းလည်းမကွဲသူတို့အားတွင်တင်စရာဖို့ကောင်းသောဝိညာဉ်တော်ကိုပေးတော်မူ၏သူတို့စားရသောကိုတော်၏မာနကိုယုတ်သိမ်းတော်မူမူသူတို့အငတ်ပြည့်စည်ခြင်းကရေကိုလည်းပေးတော်မူ၏အနှစ်40ပတ်လုံးသူတို့ကိုအလင်းမစင်းရဲစေခြင်းကကြိုးမွေးတော်မူ၏သူတို့အဝတ်မဟောင်းမနှွမ်းရသူတို့ခြေသည်လည်းမပွန်းမယောင်ရနောက်မှတပါးမျိုးသားတို့၏တိုင်းနိုင်ငံများကိုသူတို့အားအကုန်အစင်ဝေဖန်၍ပေးသနာတော်မူသည်ဖြင့်သူတို့သည်ဟိရှေဘုံဖျင်ရှိုံနှင့်ဘာရှန်ဘုရင်ဩဂအစိုးရသောပြည်တို့ကိုသိမ်းယူကြ၏ဆိုပြီးတော့ဖော်ပြထားပါသည်။ဖျားသခင်ဟာတစ္ဆာတီတော်လည်းပဲတစ္ဆာမတီတဲ့ဣတိလအမျိုးတွေကြောင့်အေကုတုပြည်မှာရောတော်ထဲမှာလက်လည်ပြီးတော့ဒုက္ခရောက်ခဲ့ရတာတွေကိုနာမတော်ကိုချီးမွမ်းဂုဏ်ပြုခြင်းကနေဒုတိယပိုင်းအဖြစ်ပြောင်းလဲဆုတောင်းခြင်းပြုတာတွေ့ရပါသည်။ဣတိလလူတွေကိုဖျားသခင်ချပေးတော်မူတဲ့အရာတွေကိုအစီအစဉ်တကျပြန်ပြီးတော့ရွတ်ဆိုကြပါတယ်။သို့တော့အဲ့လိုချပေးတဲ့ကောင်းကြီးတွေကိုဘိုးဘေးတွေဟာမှားယွင်းတဲ့တုတ်ပြန့်ခြင်းဖြစ်တဲ့ကြွားဝါမှုခေါင်းမာမှုကရုဏာတော်ကိုရှုတ်ချမှုအစရှိတာတွေကိုပြုလုပ်ကြပါတယ်။လူသားတွေရဲ့မပြည့်စုံခြင်းနဲ့ထာဝရဖျားကိုမှန်ကန်စွာချီးကပ်ခြင်းမရှိစတဲ့အရေးကြီးတဲ့အကြောင်းအရာတွေကိုဝန်ချတောင်းပန်ခြင်းနဲ့နောက်နှက်ရခြင်းမှာအရေးကြီးတဲ့အဆင့်တစ်ဆင့်ဖြစ်ပါတယ်။အဲ့ဒီကျင့်ချက်တွေကိုလူတွေကိုပြောပြပြီးတော့ကျွန်တော်တို့အထဲမှာထုတ်ပြဖို့ပြောဆိုတော်လဲပဲလူတိုင်းမှာအဲ့လိုရှိနေတဲ့အကြောင်းကိုညင်းဆိုလို့မရနိုင်ပါဘူးဧဝံဂေလိဟာကျွန်တော်တို့အတွက်ရောသူတို့တွေအတွက်ရောဖြစ်ပါတယ်ကျွန်တော်တို့အပြစ်ဝင်ချခြင်းဟာကျွန်တော်တို့ကိုမကယ်တင်နိုင်သေးပါဘူးကျွန်တော်တို့အတွက်ကိုစားအသေးခံတဲ့ခရစ်တော်ရဲ့အပူဇော်ခံခြင်းသာကျွန်တော်တို့ကိုကယ်တင်ပေးနိုင်တာဖြစ်ပါတယ်အပြစ်ဝင်ချခြင်းနဲ့တဆက်တဲ့နောက်တရခြင်းပါလာပါတယ်ခရစ်တော်အဖင်သာကျွန်တော်တို့တန်ရှင်းဖြူစင်ခြင်းရရှိနိုင်တဲ့အကြောင်းကိုသဘောပေါက်စေပါတယ်။ဝိညာဉ်တော်ဆက်ပြဖြစ်တဲ့ Egypt White Slatter Messages အတွဲ3စာမျက်နှာ191မှာဆိုရင်နောင်နာစိတ်နဲ့သခင်ခရစ်တော်ကိုယုံကြည်လာတဲ့အချိန်မှာသခင်ဖျားဟာကျွန်တော်တို့ရဲ့အပြစ်ကိုလွတ်ငြိမ်းခွင့်ပေးပါတယ်။ပြညတ်တော်ကိုချိုးဖောက်ခဲ့မှုအပေါ်ခံရမယ့်အပြစ်ဒဏ်ကိုလည်းပဲယူသိမ်းလိုက်ပါတယ်။အဲ့ဒီခါမှာအပြစ်သားဟာထာဝရဖျားရဲ့ရှေ့တော်မှာတန်ရှင်းသူအဖြစ်ယက်တည်နေရတဲ့အခွင့်ရှိပါတယ်။ခရစ်တော်ဟာခမဲတော်ရဲ့မျက်နှာသာပေးခြင်းကိုခံရပါတယ်။ခမဲတော်နဲ့တားတော်တို့ရဲ့စိတ်တော်ဟာတလုံးတဝရဖြစ်တယ်ဆိုပြီးတော့ဝိညာဉ်တော်စာပေကဖော်ပြလုပ်ထားပါတယ်။တစ်ချိန်တည်းမှာပဲဖျားရှင်ကောင်းမြတ်ခြင်းကြောင့်ကျွန်တော်တို့ဝန်ချခြင်းနဲ့နောက်နောက်တရားကိုရရှိစေပါတယ်။ထာဝရဖျားရဲ့တကူတော်အားဖြင့်ရှိသမျှအပြည့်အလုံးစုံကိုဖြစ်လုပ်ခွင့်ရရှိပါတယ်။အချိန်မြင့်ကိုဆက်လိုက်တော့ဣသေလလူတွေဟာလေပင်ခိုင်မာခဲ့ပါတယ်။ဖျားသခင်ချက်တနာခြင်းကိုခံခဲ့ရပါတယ်။နောက်ကျောင်းရာဇဝင်တွေကိုပြန်လှန်ကြည့်လိုက်တဲ့အခါမှာလွန်ခဲ့တဲ့အချိန်မှာဖျားသခင်ဟာများစွာသောအမှုကိုသူတို့အဖို့ပြုတော်မူခဲ့ပါတယ်။ပစ္စုပန်မှာလည်းပဲဆက်လက်ဂရုပြုတော်မူမှာဖြစ်ပါတယ်။ထိုနည်းတူအနာဂတ်ခီးလမ်းမှာလည်းပဲက ကြည့်ရှုဆောင်မတော်မူမှာဖြစ်ပါတယ်။ဒီလိုကြောင့်လူတွေဟာဖျားသခင်ဆောင်မတော်မူခဲ့တဲ့တမိုင်းကိုအစဉ်တည်းရအောင်မေ့ပြီးတော့အစဉ်ကိုးစားယုံကြည်ဖို့လိုပါတယ်။သူတို့မင်းလျော့သွားခဲ့မယ်ဆိုရင်မင်းလျော့တဲ့အချိန်မှာပဲဒုက္ခနဲ့ရင်ဆိုင်ခဲ့ကြရပါတယ်။ကျွန်တော်တို့ရဲ့အသက်တာနောက်ကျောင်းကိုပြန်ကြည့်ကြည့်ပါ။ဖျားရှင်ဆောင်မတော်မူခဲ့တဲ့အကြောင်းကိုပြန်လည်ပြီးတော့အောင်မေ့တည်းရပါ။ဖျားရှင်ဟာကျွန်တော်တို့အတွက်ကောင်းမြတ်တော်မူခဲ့တယ်ဆိုတာကိုကျွန်တော်တို့ရဲ့ဘဝသက်တာမှာကိုးစားပြီးတော့ပို့ပြီးတော့ကောင်းမွန်တဲ့ရင်ဆိုင်မှုနဲ့အတ္တတာကိုလျှောက်လန်းတဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်အင်္ဂါနေ့ဥပုသ္စာဖြစ်သင်ခန်းစာကဖော်ပြထားပါသည်။